မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့အုပ်ချုပ်မှုတည်တံ့ကအခုဆိုရင်6လပြည့်တော်မှာဖြစ်ပါတယ်။အရသားစစ်စစ်အစိုးရရဲ့6လတာဆောင်ရွက်မှုတွေပေါ်မှာအားရသူတွေရှိသလိုအားမရသူတွေလည်းရှိနေကြပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မင်းမြင့်ခိုင်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးတက်လာတဲ့NLD အစိုးရ6လတာအုပ်ချုပ်မှုအပေါ်ကျင်းတဲ့သူတွေရှိသလိုတိတိတသားပြောင်းလဲတာမတွေ့ရဘူးဆိုပြီးပြောတဲ့သူတွေလည်းရှိပါတယ်။အစိုးရတည့်ရဲ့ဆောင်ရွက်ချက်တွေဟာလက်တလုံးမှာအခြေခံလူဒန်းစားတွေတိတိတသားအကျိုးခံစားရတဲ့အခြေအနေမျိုးမရှိသေးပေမဲ့မျောလင့်စရာတွေတော့တွေ့နေရပြီလို့အနည်းရင်မောင်ဦးစိန်တန်းကပြောပါရယ်။အစိုးရတည့်တက်လာတာ6လပဲရှိသေးတဲ့အတွက်လည်းစေစုနှစ်တွေနဲ့ချီကျုံခဲ့ရတဲ့အချက်တဲတွေချက်ချင်းဖြေရှင်းနိုင်ဖို့မလွယ်ဘူးလို့လည်းဆိုပါရယ်။
အောက်ခြေအစင်းဒီတော့မရောက်သေးဘူးပေါ့ဒါပေမဲ့လို့ခုနပြောလို့ကနေရာတိုင်းမှာနေရာတိုင်းမှာတံပိုးနဲ့အရာတို့ဘာတို့ညာတို့တို့ပေါ်လာပြီဆိုတော့ဦးလေးကလည်းအငြိမ်းသားတယောက်လေအာဦးလေးတို့လည်းဒါလေးတွေတော့နည်းနည်းညှော်မှန်းတာပေါ့နော်အောက်တော့ဟိုတော့ကလည်းမတူတော့ဘူးပေါ့ဟိုတော့ကတို့လို့ရှိရင်ဦးလေးတို့ကမြေဝယ်ဖို့ခြံဝယ်ဖို့အိမ်ဝယ်ဖို့ကဘယ်လိုနည်းနဲ့မှအဆင်မပြေနိုင်ဘူးအခုတို့တံပိုးနဲ့အရာတွေဘာတွေညာတွေပေါ်များလာပြီဆိုရင်ဦးလေးတို့အတွက်လည်းဒီနေ့တဲ့ချိန်ကမတော့ရလိုက်လိုက်မယ်လို့ထင်တယ်လေအဲ့တော့နည်းနည်းတော့စိတ်ချမ်းသာမှုရှိတာပေါ့လ
ေ NLD အစိုးရတက်လက်ထက်မှာနိုင်ငံရေးပြည်တွင်းငြိမ်းချမ်းရေးစတဲ့အတိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုဦးစားပေးဖြေရှင်းနေတာတွေ့ရပေမဲ့စီးပွားရေးကဏ္ဍမှာတော့တိတာတဲ့တိုးတက်မှုမတွေ့ရဘူးလို့ယူဆသူတွေလည်းရှိပါတယ်အစိုးရတက်တန်း6လပြည့်တော့မယ့်အချိန်မှာပဲပြည်တွင်းမှာရွှေဈေးနဲ့ဒေါ်လာဈေးနှုန်းတွေအဆမတန်တက်လာတဲ့အတွက်လည်းကုန်ဈေးနှုန်းတွေမတိမငြိမ်ဖြစ်မှာကိုစိုးရိမ်သူတွေလည်းရှိပါတယ်ထီလက်မှတ်ရောင်းနေတဲ့မခင်တန်းထေကတော့လူတို့ကြားမှာစာဝတ်နေရေးပြဿနာဟာကြီးတထက်ကြီးလာနေတယ်လို့ပြောပါတယ်
အဓိကကတော့မရဲ့ပြည်သူတွေမှာစာဝတ်နေရေးကျသေးတယ်အလောက်ကင်နေရန်ကြီးပေါ့နော်အဆင်မပြေဖြစ်တယ်အထူးသဖြင့်ဒီလိုအောက်ခြေလူဒန်းစားတွေမှာကုတန်ရောင်းဝယ်ဆက်ဆက်အဆင်မပြေဘူးအဆင်မပြေတဲ့အတွက်သူတို့မှာစာဝတ်နေရေးအတွက်နေ့စဉ်နဲ့များဖြည့်ဆည်းနေရတာခက်ခဲရှိတယ
်ဒါပေမဲ့လည်း NLD အစိုးရတက်လက်ထက်မှာပဲစီးပွားရေးလုပ်ငန်းတွေတည်ရန်စာသတူဖို့ထုတ်လုပ်မှုတွေလိုလုပ်ငန်းတွေမှာအလွန်အကျွံလောက်ကင်နေတာတွေကိုထိန်းချုပ်ဖို့ကြိုးစားတာတွေလည်းရှိပါတယ်ဒါကြောင့်လဲတာဝန်ယူမှုပိုရှိတဲ့ NLD အစိုးရသက်သန်းပထမ6လဆောင်ရွက်ချက်တွေအပေါ်အားရတယ်လို့ခီးသွွားလုပ်ငန်းရှင်ကိုအောင်ရဲကျော်ကပြောပါတယ်
။ဒီဆိုးရမိုင်းမှာဒီဘယ်လိုပြောမလဲတာဝန်ယူမှုတွေပြီးတော့မှဒီကတိပေးပြီးတော့မှလှုပ်ဆောင်မှုတွေအရင်ဟိုအထက်ဆိုင်တော့အများကြီးပြောင်းလဲသူတက်လာလို့ထင်စစအောင်ရှင်ပြောင်းလဲရှင်မှာ6လဆိုတော့ဒါဘာမှ6နှစ်မဟုတ်သေးဘူးလေနော်။ဒါပေမဲ့တော်တော်လေးတော့ပြောင်းလဲလာတယ်ပေါ့ရာခိုင်နှုန်းတော်တော်များတာပေါ့နော်အဲ့အတွက်လဲအားရတယ်ဒါဒီရှေ့လျှောက်လေးမျိုးထပ်ပြီးတော့မှဆက်သွားရင်တော့ကောင်းတာ
哦 NLD အစိုးရတဲ့အနေနဲ့ပြီးခဲ့တဲ့6လတက်တန်းအတွင်းဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိခဲ့သလိုရှေ့မှာလည်းစိန်ခေါ်မှုတွေရှိနေတော့မယ်လို့မြင်သူတွေလည်းရှိပါတယ်နိုင်ငံရေးလှိလာသူဒေါက်တာရန်မျိုးသိန်းကတော့အစိုးရတက်တန်း6လအတွင်းအားနည်းချက်တွေကိုအခုလိုထောက်ပြပါတယ
်လက်ရှိအစိုးရတဲ့ရဲ့6လပြည့်တော့မဲ့တက်တန်းကာလအတွင်းမှာဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်အားရကျင့်တ်ဆရာသိမရှိဘူးလို့ကျွန်တော်ကတော့ညင်ပါတယ်အထူးသဖြင့်ပေါ့လေနော်အစိုးရဖြစ်အနေနဲ့ဒီ6လကတန်းအတွင်းမှာဝန်ကြီးဌာနအားလုံးနော်ပြည်ထောင်စုအဆင့်အဖွဲ့အစည်းအားလုံးရဲ့ဆောင်ရွက်ချက်တွေကိုနော်အားနည်းချက်အားသာချက်တွေလိုအပ်ချက်တွေချွတ်ယွင်းချက်တွေကိုစနစ်တကျပြန်သုံးသပ်ပြီးတော့စနစ်တကျဆုံးဖြတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်လက်ရှိအစိုးရဖြစ်ချက်6လကတန်းအတွင်းမှာအဂတိလိုက်စားမှုတိုက်ချက်ရေးနဲ့ပတ်သက်ပြီးတော့ဖြည်းဖြည်းရောက်ရောက်ဆောင်ရွက်တာကိုမတွေ့ရဘူးအဲ့ဒီအပြင်နော်အာဂရီလိုက်စားမှုတိုက်ချက်ရေးကော်မရှင်ကိုလည်းပဲအသစ်ပြင်ဖွဲ့စည်းတာမျိုးမတွေ့ရဘူး။အဲ့ဒီအခါကျတော့အဲ့ဒီအပိုင်းဟာအင်မတန်မှအားနည်းတယ်လို့ကျွန်တော်မြင်ပါတယ
်။ NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့27ရာစုပင်လုံညီလာခံလို့တိုင်းနာလက်နက်ကိုင်ပြည်ပခါရီဖြည့်ရှင်းဖို့ကြိုးပမ်းမှုတွေလူမှုအတိုင်းဝိုင်းကြားပြဿနာတွေပေါ်ခဲ့တဲ့ရခိုင်ပြည်နယ်ရေးဖြည့်ရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်တရက်ဖွဲ့စည်းခဲ့တာလို့ဆောင်ရွက်ချက်တွေအပေါ်ထူးခြားတဲ့အောင်မြင်မှုအဖြစ်နဲ့လည်းမြင်ကြပါတယ်။ဒီလိုပဲမကြသေးခင်ကအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးသမ္မတဘားရက်အိုဘားမားနဲ့တွေ့ဆုံရမှာမြန်မာနိုင်ငံအပေါ်ဒဏ်ခတ်မှုတွေဖယ်ရှားဖို့အမေရိကန်ကကြေညာခဲ့တာကုလသမဂ္ဂအထွေထွေညီလာခံမှာတက်ရောက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာကနားလည်အောင်ကြိုးပမ်းခဲ့တာတွေဟာလည်းအောင်မြင်မှုတွေအဖြစ်နဲ့အများကယူဆထားကြပါလိမ့်ရှင်